လုရှင်လူသမားတွေ့ဆုံပွဲမှာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥွှေမန်းကလုရှင်လူသမားကြားဖြစ်ပွားနေတဲ့အ ਨੇ ဆုံးလောက်ခလဆာတက်မှတ်ပေးရေးကိုအမြန်ဆုံးအစိုးရကအကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့တာကိုတွေ့ရပါတယ်။ရန်ကုန်မြို့လှန်သာမြို့နယ်ကနောင်ခမ်းမမှာကျင်းပတဲ့အလုရှင်လူသမားတွေ့ဆုံပွဲကိုရန်ကုန်တိုင်းဒေသကြီးအလုသမားညွှန်ကြားရေးမှူးဦးစီးဌာနကတာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းအစိုးရဘက်ကတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။သူရဥွှေမန်းကလက်ရှိလွတ်တော်မှာလွတ်တော်အမတ်တွေကိုလဆာတွန်းမြင့်ပေးခဲ့သလိုနိုင်ငံဝန်ထမ်းတွေကိုလည်းလဆောင်ငွေတွန်းမြင့်ပေးဖို့ဆွေးနွေးနေကြောင်းဒါကြောင့်တခြားသောစက်ရုံအလုပ်ရုံတွေကအလုပ်သမားတွေအနေနဲ့လည်းထိုက်တဲ့နဲ့လဆောင်ငွေရရှိဖို့လိုအပ်တယ်လို့ပြောပါတယ
်အလုပ်သမားတွေကလည်းခုနကစားဖို့နေဖို့နော်သွားဖို့ကိစ္စမှာဒီနေ့အတွက်စားဖို့နေဖို့သွားဖို့ကိစ္စမှာအဆင်မပြေဘူးဆိုရင်အလုပ်ထဲမှာတအားမပြုတ်နိုင်ဒီနေ့ကျွန်တော်ဆရာတချို့တော့ဒီအလုပ်သမားတွေနဲ့ပတ်သက်ပြီးတော့သူရဲ့ကြောင်းကြမ်းတွေဖြစ်ကြရတဲ့လောက်ခလာစားသူရဲ့စားဖို့ပဲနေဖို့ပဲဘာဖို့ပဲအဆင်မပြေဘူးဆိုရင်ဒီလုပ်ငန်းပေါ်မှာအောင်ပြီးမှုစင်တာနဲ့သွားတယ်
လှန်သာမြို့နယ်စက်မှုဆောင်မှာစက်ရုံပေါင်း900ကျော်ရှိပြီးအလုသမားဦးရေတသိန်း2000ကျော်ရှိတယ်လို့သိရပါတယ်လှန်သာမြို့နယ်မှာဖြစ်ပွားခဲ့တဲ့အလုရှင်အလုသမားအငင်းပွားမှုတွေမှာလောက်ခလာစားတိုးပေးရင်းနဲ့အချိန်ဖို့အလုဆင်းချိန်ရှော့ချပေးရဟာအများဆုံးဖြစ်တယ်လို့လောသမားညွန်ကြားရေးဦးစီးဌာနကပြောပါတယ်တွစ်ဆုံပွဲကိုတက်ရောက်လာတဲ့လောသမားညွန်ကြားရေးဦးစီးဌာနကရန်ကုန်တိုင်းဒေသကြီးဦးစီးမှုဒေါ်မမို့တွင်ကအနေဆုံးလောက်ခလာစားတက်မှတ်နိုင်ရေးအတွက်လာမယ့်2015-2016ခုနှစ်မှာမြို့နယ်အဆင့်ထိစစ်တမ်းကောက်ယူသွားမယ်လို့ပြောပါတယ
်အမျိုးသားကော်မတီဒီဒီလောက်ခလူသားတက်မှတ်ရေးအတွက်ကျွန်တော်တို့လေ့ကျင့်တိုင်းဒီနိုင်စီဝေးတွေဆောင်ရွက်ပြီးဖြစ်ပါတယ်လာမယ့်18ရက်နေ့မှာလည်းငါးချိန်မြောက်အမျိုးသားကော်မတီစီဝေးကိုလည်းဂိုင်းဒေသကြီးဒီနယ်အစိုးရတွေကိုအားလုံးပြန်ကြားပါများပေးပို့ထားပြီးဖြစ်ပါတယ်ခုဒီကြော်ပဲတိုင်းဒေသကြီးဒီနယ်တာဝန်ခံတွေမှာမိမိတို့ကြားရတိုင်းဒေသကြီးဒီနယ်မှာလောက်ခလူသားတွေတက်မှတ်ရေးအတွက်ကိုကျွန်တော်တို့ဟာဒီလောက်ခလူသားတက်မှတ်ဖို့အတွက်အခြေခံစတဲ့အင်နာစုတွေနဲ့စားသောက်မှုမြန်ထန်စားသောက်မှုဈေးကိုကျွန်တော်တို့စစ်တမ်းပေါက်ရမှာဖြစ်ပါတယ
်လိုင်းတာယာဆက်မှုမျိုးထေရုတ်အခြေခံလုပ်ငန်းရှင်များတမကဥက္ကဋ္ဌဒေါက်တာခင်မောင်ထေးကလောသမားတွေရဲ့တချို့တောင်းဆိုချက်တွေကိုရာနှောင်းပြည့်လုပ်ငန်းရှင်တွေကဖြည့်ဆည်းပေးဖို့မလွယ်ကူတာကြောင့်လောသမားတွေအနေနဲ့ဆန္ဒပြတာတွေအစားညှိနှိုင်းဆောင်ရွက်တဲ့နည်းနဲ့လုပ်တင်တယ်လို့ပြောပါတယ်။
အခြေခံရပိုင်ခွင့်ကောင်းဆိုတဲ့အခါမှာကျွန်တော်တို့လုပ်ရှင်တွေအနေနဲ့တရားရပိုင်လုပ်ဖြည့်ဆည်းပေးရမှာဖြစ်ပါတယ်။ဒါကကျွန်တော်တို့က right ကိုတောင်းဆိုတာလို့ရှိတယ်။လုပ်ရှင်နိုင်ရအောင်ပြည်သူ့ပြည်ကိုတောင်းဆိုချင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့တောင်းဆိုမှုတွေကျဆက်လာရမယ်လို့ဖြစ်တယ်ကျွန်တော်တို့က right ပုံမှာအောင်းလို့တော့မဟုတ်ဘူးကျွန်တော်တို့ interest ပုံမှာအောင်းလို့တော့ဒီ interest တွေရာလာတာကိုဘယ်လောက်လိုချင်လဲဆိုပြီးတော့တောင်းဆိုတဲ့အပိုင်းဒီဘက်ကတော့ကျွန်တော်တို့ကအင်းတိုင်းချူရင်းနဲ့ဖြေရမယ်အပိုင်းဖြစ်ပါတယ
်စံကောင်းပင်နေဆက်ယုံအခြေခံလောက်သမားများတမကဥက္ကဋ္ဌကိုအောင်စိုးမင်းကအ ਨੇ ဆုံးလောက်ခလာစာကိုပြောင်းလဲနေတဲ့ခစ်စနစ်ကုံစင်းနှုံနဲ့ညီတက်မှတ်ပေးဖို့ဤဥပဒေမှာပြဋ္ဌာန်းပေးစေလိုတယ်လို့ပြောပါတယ
်မြန်မာနိုင်ငံနေပြည်တော်အနေနဲ့လောကသာသမတ်ရေးဒီပရမသုံးအနေဖြင့်အခက်အခဲများစွာရှိဒီကိုနားလည်သဘောပေါက်ပါတယ်ခင်ဗျာသို့သောအနေနဲ့လောကသာသာကိုပုံသေးမဟုတ်ပဲပုံစင်းလုံးအတက်ကြပေါ်တွင်ဆက်လက်ပြီးပြုပြင်ကြောင်းလဲပြီးရန်ဥပဒေမှာထည့်သွင်းသတ်မှတ်ပေးကြပါတယ်ခင်ဗျာ
လန်တရာဆက်မှုဆောင်ကရက်စမန်အထည်ချုပ်ဆက်ယုံအချင်းကလောသမားအဖွဲ့စည်းဥက္ကဋ္ဌမဝင်းတင်ကြီးဆိုကဆက်ယုံအလို့ယုံတွေမှာလောသမားအဖွဲ့စည်းတွေဖွဲ့စည်းခဲ့ရင်ဆယ်ယောပန်ရှင်တွေကအကြောင်းအမျိုးမျိုးနဲ့လုံမထုတ်ပြတာရှိနေကြောင်းလုံသမားတွေရဲ့လိုအပ်ချက်တွေကိုတောင်းဆိုနိုင်ဖို့လုံသမားအဖွဲ့အစည်းတွေလိုအပ်ကြောင်းအခုလိုပြောပါတယ
်ဒီလိုမျိုးလုံရှင်တွေဘက်ကဒီအဖွဲ့အစည်းတွေကိုဖွဲ့စည်းနေမနေနိုင်ဘူးဆိုရင်ဥပဒေချိုးဖောက်မှုနဲ့ထိရောက်စွာအရေးယူမှုများရှိနေတယ်လို့ပြင်ပြရပါတယ်ဆယ်ယောတွေမှာဖွဲ့စည်းများရှိမှသာလျှင်စူပေါင်းရေးဆိုမှုတွေနန်းပေါ်ထွက်ပြီးဆန္ဒပြောင်းမှုတွေအားညှော်နေပြီးပါပြောက်ဖို့အတွက်ကိုလုံဆောင်မှုတွေလိုအပ်တယ်လို့နိုင်ငံပေါက်ကိုပြင်ပြရပါတယ်ကောင်းရေဆုံးမှုတွေ၊နံပါတ်ဖက်ပြီးဆန္ဒပြမှုတွေပါကြဖို့ဆိုရင်အလို့ရှင်လူသမားပူပေါင်းဆောင်ရွက်ဖို့အတွက်ကိုအလို့ရှင်သမဂ္ဂဖွဲ့စည်းလိုအပ်တယ်လို့လေးထားတင်ပြရပါတယ
်။ပြီးကြတဲ့2012နဲ့2013ခုနှစ်အတွင်းပြည်အောင်စုလွှတ်တော်ကလူသမားအလို့ရှင်နဲ့ပတ်သက်တဲ့ဥပဒေပေါင်း5ခုပြဋ္ဌာန်းပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။